တဝဲရင်နဲ့စိတ်ကန်းအနီးမှာဧကတသိန်းခွဲကျယ်ဝင်းတဲ့အထူးစီးပွားရေးဇုံတည်ဆောက်ဖို့ထိုင်းအီတလီကုမ္ပဏီနဲ့မြန်မာစိတ်ကန်းအာဏာပိုင်တို့နိုမာလာအစောပိုင်းကလက်မှတ်ရေးထိုးလိုက်ကြပါတယ်။ဒေါ်လာသန်းပေါင်း 13,000 ကျော်ကုန်ချမဲ့ဆယ်နှစ်စီမံကိန်းဖြစ်ပါတယ်။ဘန်ကောက်မြို့အနီးကဆက်မှုဇုံမှာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဥပဒေစည်းကမ်းတွေတင်းကျပ်လာတဲ့အတွက်ဂျပန်ကုမ္ပဏီအပါအဝင်လုပ်ငန်းရှင်အတော်များများဟာတဝဲကိုပြောင်းဖို့စိတ်ထက်သန်နေကြတာလို့ဆိုပါတယ်။မြန်မာစစ်ကုမ္ပဏီကခုဟာဒဝဲမြို့နယ်မှာဧက2000ကျော်ကိုရောကြီးမပေးဘဲသိမ်းပိုက်ထားတယ်လို့ဒီဇင်ဘာလ15ရက်နေ့ဧရာဝတီသတင်းကဆိုပါတယ်။အထူးစီးပွားရေးဇုံမှာဆက်မှုလုပ်ငန်းနယ်မြေအခောက်ခွန်ကင်းလွတ်တဲ့နယ်မြေပို့ကုန်ထုတ်လုပ်တဲ့ဒေသစားတဲ့လုပ်ငန်းနယ်မြေအမျိုးမျိုးပါဝင်ပါတယ်။1965ခုနှစ်ကထိုင်ဝမ်မှာပထမဆုံးအထူးစီးပွားရေးဇုံဖွင့်ပြီးကတည်းကအာရှမှာခေတ်စားလာတာမှုသက်တမ်း45နှစ်ရှိနေပါပြီ။နောက်တော့အာဆီယံနဲ့တရုတ်ကပါအထူးစီးပွားရေးဇုံသတ်မှတ်ပြီးနိုင်ငံခြားအရင်းအနှီးဖိတ်ခေါ်တာကြောင့်တိုးတက်ဖွံ့ဖြိုးလာတာတွေ့ရပါတယ်။ဒါကြောင့်လည်းအထူးစီးပွားရေးဇုံကိုလူကြိုက်များလာတာပါပဲ
။မြန်မာနဲ့တင်းလျော်တဲ့အထူးစီးပွားရေးဇုံ၃ခုကိုဂျပန်ပညာရှင်မာဆာမီအီရှိဒါက2009ခုနှစ်ကစာရန်းရေးထားပါတယ်။ရန်ကုန်နဲ့တီလဝါကိုပထမအထူးစီးပွားရေးဇုံအဖြစ်သတ်မှတ်ပါတယ်။လူနေထူရတာမှုလမ်းပန်းဆက်သွယ်ရေးကောင်းမွန်ရင်ဖွံ့ဖြိုးလိမ့်မယ်လို့ဆိုပါတယ်။တီလဝါရင်နဲ့စိတ်ကံကိုတရုတ်ကျွမ်းကျင်သူတွေကပုံစံရေးဆွဲပြီးတိစောက်ထားတာဖြစ်ပါတယ်။တန်လျင်ကြောက်တန်းကိုအထူးစီးပွားရေးနယ်မြေလုပ်ရင်လဲတီလဝါဟာအရေးပါလာပါလိမ့်မယ်။ဒုတိယအထူးစီးပွားရေးဇုံကမော်လမြိုင်တဝဲဖြစ်ပါတယ်။ရင်နဲ့စိတ်ကံနဲ့ထိုင်းကိုသွားတဲ့ကားလမ်းရှိတာကြောင့်အလားအလာကောင်းပါတယ်။ဒီစီးပွားရေးဇုံထဲမှာမြိတ်ကိုပါထည့်သွင်းနိုင်ပါတယ်။တတိယအထူးစီးပွားရေးဇုံကတော့မန္တလေးစကိုင်းဖြစ်ပါတယ်။ဗမာအစိုးရကတော့မြဝရီဖအန်ကြောက်ဖြူနဲ့ပြင်ဦးလွင်ကိုပါအထူးစီးပွားရေးဇုံအဖြစ်သတ်မှတ်ဖို့ရည်ရွယ်ထားပါတယ
်။ဒါပေမဲ့သူစီဝါရေးဇုံသတ်မှတ်တိုင်းတိုးတက်ဖွံ့ဖြိုးတာမဟုတ်ပါဘူးဆက်သွယ်ရေးဉာဏ်ဖြင့်မှုအကျိုးအမြတ်ရဖို့မသေးချာမှုလှုပ်ထုံးလုံနည်းရှုပ်ထွေးကြံ့ကြာမှုတရားမဝင်တဲ့လုပ်ငန်းလုပ်ကိုင်မှုလက်ပေးလက်ယူများပြားမှုစတာတွေကြောင့်ရွေးချက်မအောင်မြင်တဲ့အထူးစီဝါရေးဇုံဤလည်းရှိကြောင်းဩဂုတ်လထုတ် ADB အာရှဖွံ့ဖြိုးရေးဘဏ်တူတည်မြောက်စာတမ်းအမှတ်239မှာပေါမောက်ခပီတာရင်မားနဲ့ဟိုဝတ်ဒစ်စ်တို့ကသုံးသပ်ထားပါတယ်မြဝရီမဲဆောက်လူမြေစာအထူးစီးပွားရေးဇုံမှာမောင်ခိုလုံကဥပဒေမဲ့ဝင်ရောက်မှုတစ်ခိုးထုံမှုစတာတွေလုပ်နေလို့စီးပွားရေးတိုးတက်တင်းတလောက်မတိုးတက်ဘူးလို့ဆိုပါတယ်မြန်မာဒုက္ခသည်တွေထိုင်းနိုင်ငံမှာအလွတ်လွတ်ပြီးထိုင်းကုမ္ပဏီတွေကထိုင်းနိုင်ငံမှာတရားမဝင်တဲ့လုပ်ငန်းကိုမြန်မာဘက်မှာလာလုပ်နိုင်ပါတယ်ဒါပေမဲ့တဖြည်းဖြည်းတိုးတက်လာရင်တော့ဒီလိုလုပ်ငန်းမျိုးတွေနေပါသွားနိုင်ပါတယ်တဲ့
အထူးစီးပွားရေးဇုံကိုကြီးအာယုံဆိုင်နေပြီးဒီဇုံနဲ့ဆက်ဆက်နေတဲ့မြို့ကြီးရဲ့အခြေခံအဆောက်အအုံတွေရိုယွင်းပျက်စီးနေတာကိုသတိမထားမိကြဘူးလို့ဆိုပါရယ်အခြေခံအဆောက်အအုံညံ့ဖြစ်နေကြောင်းမြို့ရင်းမြို့ပြင်တည်ယူပို့ဆောင်ရေးဟာအမြဲတမ်းနှောင့်နေပြီးမြောင်းပိတ်ပြီးရေရှမ်းမှုရေတပ်မလုံလောက်မှုစတဲ့ပြဿနာတွေကိုရန်ကုန်ဘန်ကောက်နဲ့ဂျကာတာလိုမြို့ကြီးတွေမှာတွေ့နိုင်ပါတယ်ဒီမြို့ကြီးတွေဟာကမ္ဘာကုန်သွယ်ရေးလမ်းကြောင်းကိုဝင်တဲ့ဂိတ်စခန်းတွေဖြစ်တဲ့အတွက်အမြဲတမ်းကမ္ဘာအဆင့်တန်းမီတဲ့အခြေခံအဆောက်အအုံရှိဖို့လိုပါတယ်
။အခြေခံအဆောက်အအုံဟာတစ်မြို့နဲ့တစ်မြို့ကွာခြားပါတယ်။ဥပမာစင်ကာပူ၊ဟောင်ကောင်နဲ့ရှန်ဟိုင်းကအခြေခံအဆောက်အအုံဟာဂျကာတာ၊မနီလာ၊ဟိုချီမင်းမြို့တွေနဲ့ကောင်းမွန်နေတာတွေ့ရပါတယ်။အကြောင်းကတော့စင်ကာပူနဲ့ဟောင်ကောင်ကအခြေခံအဆောက်အအုံမှာငွေရင်းမြုပ်နှံနိုင်လို့ပါပဲ။အချားမျိုးတွေမှာတော့အရင်နီးအားနေနေပြီးအစိုးရကလည်းအခြေခံအဆောက်အအုံမှာမရင်းနှီးကြပါဘူးတီလဝါစိတ်ကန်းကကမ္ဘာအဆင့်တန်းပြီပေမဲ့အနီးနားကရန်ကုန်မြို့ဟာစုပ်ပြတ်နေရင်အထူးစီးပွားရေးဇုံတည်ထောင်ရာကျိုးနှက်မှာမဟုတ်ပါဘူးတရုတ်ပြည်မှာအထူးစီးပွားရေးဇုံတွေဖွင့်နေလို့အလွန်အောင်မြင်နေတာကိုအားကြပြီးလိုက်လုံနေကြတာဖြစ်ပါတယ်အိန္ဒိယမှာလည်းအထူးစီးပွားရေးဇုံ400ကျော်ဖွင့်လှစ်ဖို့ခွင့်ပြုထားတဲ့အတွက်ကမ္ဘာပေါ်မှာအထူးစီးပွားရေးဇုံအများဆုံးနိုင်ငံဖြစ်နေပါတယ်။ဒါပေမဲ့တရုတ်ပြည်မှာအောင်မြင်တယ်လို့အခြားနိုင်ငံတွေမှာလည်းအောင်မြင်လိမ့်မယ်လို့မပြောနိုင်ပါဘူး။အထူးစီးပွားရေးဇုံတည်ထောင်တဲ့အတွက်နေနာဆုံးရှုံးသူတွေလည်းရှိပါတယ်။ဒါကြောင့်အထူးစီးပွားရေးဇုံတည်ထောင်လို့ရရှိတဲ့အချို့အမြတ်ဟာဆုံးရှုံးနေနာမှုကိုကာမိဖို့လိုအပ်ကြောင်းသုံးသပ်ကြပါတယ်ခင်ဗျာ။